မြောက်အတ္တလန္တိတ်သမုဒ္ဒရာအတွင်းတိုက်တန်နစ်သင်္ဘောပစ်ခဲ့တဲ့နေရာကိုလေ့လာရေးခီးထွက်ရင်းတနင်္ဂနွေနေ့ကပျောက်ဆုံးသွားခဲ့တဲ့တိုက်တန်ခီးသွားရင်ကုန်သင်္ဘောငယ်ပျောက်ဆုံးခဲ့တဲ့နေရာတဝိုက်ကနေရေအောက်ကအတန်တွေထပ်မံကြားရတယ်လို့အမေရိကန်ကမ်းခြေဆောင်တပ်ကဗုဒ္ဓဦးနေမှာပြောဆိုပါတယ်လူငါးဦးပါတဲ့တိုက်တန်ရင်ကုန်သင်္ဘောနဲ့အဆက်အသွယ်ပြတ်ခဲ့တာ၃ရက်အကြာမှာကနေဒါထောက်လန်းရေးသင်္ဘောဒဇင်းကနေအတန်တွေဖမ်းမိခဲ့တာလို့သင်္ဘောကိုပြန်တွေ့နိုင်မလားဆိုတဲ့မျှော်လင့်ချက်နဲ့အကောင်းမြင်ကြသူတွေရှိပေမဲ့လည်းတကယ်ပြန်ရှာတွေ့နိုင်မှုကအခက်အခဲတွေရှိနေတယ်လို့ကယ်ဆယ်ရေးသမားတွေကပြောဆိုပါတယ်။ကိုယ်တိုင်တိုက်တန်သင်္ဘောပေါ်ပါသွားခဲ့တဲ့အောက်ဆီဂျင်ပမာဏဟာကြာသပတေးနေ့မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နေရာကိုခံမှန်းချက်ကအရင်ကတည်းကအကျယ်ဝန်းချင်းမြောင်းသွားပြီးအမေရိကန်ကမ်းခြေဆောင်တပ်တွေကရှာဖွေကယ်ဆယ်ရေးအတွက်နောက်ထပ်သင်္ဘောတွေဆီလွတ်ထားပါတယ်။ဒါပေမဲ့ရေအောက်အတန်တွေလာတဲ့နေရာအထိကတော့အတိအကျမသိရသေးဘူးလို့ဆိုပါတယ်။အခုလက်ရှိရှာဖွေနေတဲ့ area ဟာကွန်နက်တီကက်ပြည်နယ်အရွယ်အစတဲ့နှစ်ဆပိုပြီးရေအနက်ကနှစ်မိုင်ခွဲရှိတယ်လို့ဆိုပါတယ်။